ကရင်မျိုးသားအစည်းအရုံးတက်မဟာ၃နယ်မြေကြောက်ကြီးမြို့နယ်မုံဒေတာတက်ကုန်းကြီးရွာကအသက်မပြည့်သေးတဲ့ကလေးတွေအပါအဝင်ရွာသား33ယောက်ကိုဩဂုတ်လ၄ရက်နေ့ကနေ6ရက်နေ့အတွင်းစစ်ကောင်စီတပ်တွေကဖမ်းဆီးသွားကြောင်းကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။တက်ကုန်းကြီးရွာသားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ကျွန်တော်တို့ကြောက်ကြီးမြို့နယ်မုံဒေသအပိုင်းပေါ့တက်ကုန်းကြီးရွာဆိုတော့ကျွန်တော်တို့ကရင်လူမျိုးစုဗန်နီရဲ့ရွာစစ်တပ်လေးရနေရဒေသခံ33ဦးဖမ်းပြီးတော့အဲ့ဒီမှာကလေးနှစ်ယောက်လည်းပါတယ်။၃နှစ်ကလေး၅နှစ်ကလေးနှစ်ယောက်လည်းပေါ့။အဲ့တော့သူတို့ဖမ်းပြီးတော့မထွက်ပြေးနေပေါ့ထွက်ပြေးရင်ပြစ်သက်မယ်ပါညာသူချိန်ချောက်ပြီးတော့ရွာရဲ့အိမ်တိမ်မှာသူထားတာပေါ့
တက်ကုန်းကြေးရွာသားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ KNU ကသတင်းထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့ကလည်းကြောက်ကြီးမြို့နယ်တဲကကွန်းချံလုပ်ငန်းလုပ်ကင်နေတဲ့ဒေသခံတွေဖမ်းဆီးခံရတယ်လို့ဆိုပါတယ်စစ်တပ်ရဲ့စခန်းတစ်ခုမိရှုခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာကြောက်ကြီးမြို့နယ်ထဲမှာအစီရင်စစ်ပြီးကွန်းချံလုပ်ငန်းလုပ်ကင်သူတွေဖမ်းဆီးခံရတာဖြစ်ကြောင်းကွန်းတီတွားရောက်တဲ့မိတိုင်တော်ကြီးရွာ၊ကျောင်းစုကြီးရွာ၊ကော့ပြင်းကြီးရွာသားတွေထံကနေကြက်ငွေစုစုပေါင်း350လောက်ယူသွားပြီး၃ရက်အကြာမှာတော့လူ24ယောက်ကိုပြန်လွှတ်ပေးလိုက်ပေမဲ့ကော့ပြင်းရွာသားကွန်းချံပိုင်ရှင် NLD အလုံးမှုဆောင်တူဦးတို့အခုချိန်ထိဖမ်းဆီးထားတယ်ဆိုပြီးဒေသခံကဆက်ပြောပြပါတယ
်။မိကြတော့အုပ်စုကမုန်းတည်တာပေါ့။အဲ့မှာလည်းအရက်သားဟို25ယောက်ကိုစစ်တပ်ဖမ်းပြီးတော့အဲ့25ယောက်ဖမ်းသွားပြီးတော့ပတ်စံက350လောက်စုပေါင်းပါသွားတာပေါ့။အဲ့ဒီမှာအားလုံးဒီမှာပြန်ထွက်လိုက်ပြီးတော့အားလုံးမှာကျွန်တော်တို့ NLD ကဟိုနေကြောက်ရင်းနေတဲ့ NLD ကကိုကျော်စန်းဆိုတာကို EFI ကအဲသူ့ကြောက်တော့ဖမ်းထားကြည့်တယ်ဦးချင်းကြီး။ကိုနေမြောင်ဦးစကန်းကိုမိရှုရဆိုတော့မြောင်ဦးကရွာသားရောကို့တင်းရရွာသားရောမုံထွက်ပြေးရညနေ9:00လိုကြီးအဲထွက်ပြေးရသူကလည်းကုန်းကြီးလည်အောင်ရရွာကိုမတင်တော့ဘူးနဲ့ဟိုက်မှာအိတ်ကြမုံမှာအိတ်ကြညဘက်ကျတော့ SC ဆက်တယ်ဆိုပြီးတော့စစ်တပ်ဝင်လာပြီးတော့အဲ့မှာရှိနေလူ25ကိုဖမ်းသွားတာပေါ့အဲကုန်းကြီးရောက်လာတဲ့လူတွေအကုန်လုံးသိမ်းပြန်တော့ပါသွားတာပေါ့
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာထိတွေ့တိုက်ပွဲတွေလည်းရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတာပါဒါအပြင်စစ်ကောင်စီတပ်တွေကကရင်ကျေးရွာသားတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေနေအိမ်တွေကိုမီးရှို့တာတွေရှိနေတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီအတွက်အဲ့ဒီကြောက်ကြီးမြို့နယ်တွေကဒေသခံတောင်ကနန်းလောက်ဟာတောတောင်တွေထဲမှာထွက်ပြေးပုန်းအောင်နေရဆဲဖြစ်ပါတယ်ရှင်